မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးကြပါတယ်။အထူးကိုယ်စားခရစ်စတီးရှန်နာဘာဂန်နာနဲ့နေပြည်တော်မှာတွေ့ဆုံရမှာတော့နေရဆုံခွာသွားသူတွေပြည်လဲလက်ခံနိုင်ရေးအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေပါဝင်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားတာပါ။သိနေချီရဲ့ဒုက္ခသည်တွေရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်အရနေရပြည်ရေးအစီအစဉ်နဲ့ပတ်သက်တဲ့ကိစ္စတွေရခိုင်ပြည်နယ်အချက်တဲကိုဖြည့်ရှင်းရမှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေမြန်မာစိုးရနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးတို့ကြားပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂထူးခြားရဲ့ခရီးစဉ်စာမနေ့တုန်းကလည်းမြန်မာစစ်တပ်ကဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးစုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေပါဝင်ရခိုင်ပြည်နယ်ရေးဆွေးနွေးခဲ့တယ်လို့မတိမငင်းအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတဲ့လုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ရဲ့ဆွေးနွေးအောက်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့ရှင်းလင်းရာကရင်းကြမှုစင်းနေပေါ်လူခွေရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားတာပါ။ဒိနေချီတဲ့ဒုက္ခသည်တွေနေရပြန်ရေးစီစဉ်တွေနှောင့်နှေးကြံ့ကြာနေတဲ့ပုံမှာလဲဝေဖန်မှုတွေထွက်ပေါ်နေချိန်မှာအတွင်းရေးမှူးချုပ်ရဲ့ထုတ်ကိုယ်စဲမြန်မာနိုင်ငံကိုထပ်မံတရောက်တာလည်းဖြစ်ပါတယ်။မြန်မာဆွေရကတော့ရင်းကြဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားဘူးလို့နိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့အထိလူခွေရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမျိုးမရှိတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်ရေးအစဉ်သက်ရှိနေတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်။